မူဆယ်မျိုးနယ်ကျူကုတ်ပန်ဆိုင်ဒီမုံမုံရွာဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တဲ့အကြောင်းမနေ့ကြတာရီနေ့ညနေ၄နာရီလောက်ကတိုက်ပွဲဖြစ်ခဲ့တာပါဒီတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့ဒေသခံတူက VOA ကိုအခုလိုပြောပြပါတယ
်မူဆယ်မျိုးနယ်ဒီနမ်ထောင်ကျေးရွာနဲ့ဒီမုံတော်ဈာမ MNDAA တပ်ဖွဲ့နဲ့အဲဒီတမ်းတော်စစ်ကောင်နဲ့အဲ့လိုတိုက်ပွဲဖြစ်နေအဲ့လိုတော့ကြားတယ်ဟိုမုံတော်ပတ်သက်ချမ်းကိုပေါ့နော်အဲဒီကြည်ရနာမည်အနေနဲ့ဟိုဒီမျိုးကြီးကြီးကိုပြတဲ့အတိုင်းတော့ကြားရတယ်။ဒီစင်ကားမျက်လောက်ဖြစ်နေဒီလိုချင်းအဲတော့ပြချက်အားပေါ့
။နှစ်ဖက်အထိကြိုက်တဲ့နဲ့ဒေသခံရဲတားတွေရဲ့အခြေအနေကိုတော့သိချာမသိရသလိုဒီနေ့တိုက်ပွဲထပ်ဖြစ်တဲ့အတိုင်းလည်းမကြားရဘူးလို့တော့ဒီဒေသခံကပြောပါတယ်။ MNDAA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကတော့မုံပေါ်ဒေသအပြင်တိမ်မီမူပန်းဒေသနဲ့ကိုကန့်ဒေသအထွန်းမှာပါတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းပြောပါတယ်။
ဘောတော့အာဘန်ဒီဒီပါတယ်မှာလည်းဖြစ်တယ်အာပြီးတော့ဒီတိမ့်ညောက်ကောင်းမူပန်းတဲ့တိမ့်ကြီးဆက်လာတဲ့အကြူကြူကအာမျိုးဖြစ်တယ်ပြီးတော့ကိုကန်နဲ့အာဖြစ်တဲ့ရဟုတ်တုံးနေရတဲ့ဒီကအဲ့အထက်မှာတိုက်ပွဲဖြစ်တဲ့ဒီမှာပလတ်အကြည့်ရပြီးတော့အချိန်နဲ့အသေးသေးရောသူတို့လည်းရှင်ပြမထားတဲ့မထားဘူးပြီးတော့ကျွန်တော်လည်းမကြည့်ရသေးဘူးဟုတ်ဒီမူပန်းခိုင်မှာလည်းအာမနေ့ကမှဖြစ်တာ
တိမ့်ဒီဒေတာကိုတော့ကိုကန်ဖွဲ့ကမူပန်းအထုဒေတာတဲ့အဖြစ်သတ်မှတ်ထားတာပါမနေ့ဒီ29ရက်နေ့ည9နာရီတုန်းကလည်းကိုခိုင်မျိုးမူဆယ်ဘက်အထွက်တိုးခိတ်မှာ10မိနစ်လောက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့ဘဲအဖွဲ့နဲ့ပြစ်ခတ်ခဲ့တယ်ဆိုတာကိုတော့တရားအတည်ပြုမပြောနိုင်သေးတဲ့အကြောင်းကိုခိုင်ဒေသခံတူကလည်းပြောပါတယ
်မနေ့ညတော့ဒီတိုးခိတ်မှာပြစ်ခတ်ရခြင်းနဲ့မနေ့ညတော့အတန်ကြီးကြားလိုက်ကိုခိုင်ကလည်းသူ့ကိုယ်စီရဲ့ထက်တိုးခိတ်ပြီးမှဟောက်အမှန်လည်းနဲ့ဂျီသေးကြီးကမနေ့ညကြီးကြားလိုက်ပြီး10မိနစ်လောက်ပဲကြာတယ်ဒီသူတို့လာပြစ်တဲ့အတန်တော့ကြားလိုက်သူတို့ဘက်ကနေပြစ်နေတာလည်းကြားလိုက်
MDA ကိုကန့်အဖွဲ့ TNLA တအောင်ဘလောင် AA ရခိုင်တပ်ဖွဲ့တွေပါတဲ့ညီတော်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီရဲ့ငင်းရည်ဆွေးနွေးရေးအဖွဲ့ရှဲပြည်နယ်အရှိပိုင်းမိုင်းလာမြို့မှာဒီလတရက်နေ့တုန်းကပဲတွေ့ဆုံဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပြီးတော့အဲဒီလိုကျင်းပပြီးတော့ရပ်ပိုင်းအတွက်မှာပဲတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါတရုတ်နိုင်ငံကကမကထာပြုကျင်းပတဲ့ဇွန်လတရက်ဆွေးနွေးပွဲတုန်းကလည်း၃ရက်ဆွေးနွေးဖို့ရည်ရွယ်ခဲ့ပေမဲ့လို့ပြည်ပခန့်တွေကြောင့်၂ရက်နဲ့ပဲရပ်ဆိုင်ခဲ့ရတာပါဆိုလာ၂ရက်နေမှာပဲတိန်နီနဲ့ကိုကန့်ဒေတာမှာစစ်ကောင်စီနဲ့ကိုကန့်တဲ့အကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့၅ရက်နေမှာလဲကိုကန့်တပ်ဖွဲ့ကလားရှုံးမြို့အတွင်းနေရာနှစ်နေရာကိုတိုက်ခိုက်ခဲ့ပါတယ်ရှင်